တော်အောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်မြောက်ရေးကိုဦးစားပေးလှုပ်ဆောင်တင်တဲ့လုပ်ငန်းစဉ်အဖြစ်ချမှတ်ဆောင်ရွက်ပေးဖို့အာဆီယံနဲ့နိုင်ငံတကာကောင်ဆောင်တွေကို2020ရွေးကောက်ပွဲနှစ်နှစ်ပြည့်တဲ့နေ့မှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတိုက်တွန်းလိုက်ပါတယ်။အာဆီယံအထူးကိုယ်စားလှယ်အပါအဝင်မြန်မာအရေးကိုယ်စားလှယ်အားလုံးတော်အောင်ဆန်းစုကြည်နဲ့လွတ်လပ်စွာတွေ့ဆုံဆွေးနွေးအဖြစ်ရှာမှတ်တာလက်တွေ့ကြမဲ့ပြဿနာပြည်လဲရေးလမ်းစာရနိုင်မယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံလက်ရှိရင်ဆိုင်နေရတဲ့အချက်အသေးတွေနဲ့ပတ်သက်လို့လက်တလောပြဿနာပြည်လဲရေးကိုရာရှေ့ရှုပြီးဦးစားပေးဆောင်ရွက်တာဟာဒီမိုကရေစီအရေးလူအခွင့်အရေးကိုထိခိုက်ပျက်သုံးစေနိုင်တဲ့အကြောင်းနဲ့အနာဂတ်မြန်မာနိုင်ငံကိုအနိုင်ထိုင်ယုံနေစီတွန်းပေါ်ရာရောက်စေနိုင်ကြောင်း NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကြေညာချက်မှာပြောဆိုထားပါတယ်။ပါတီဝင်တွေအပါအဝင်နိုင်ငံရေးလှုပ်ရှားမှုတွေကိုစစ်တကဖိနှိပ်မှုတွေဆက်လက်လှုံ့ဆော်နေပေမဲ့မူလ NLD ပါတီရဲ့သဘောရအတိုင်းပဲရှေ့ဆက်သွားမယ်လို့ NLD ကအနိုင်ရကိုယ်စားလှယ်တူဖြစ်တဲ့ဥပပိုလ်ဦးက VOA ကိုပြောပါတယ
်။စစ်အာဏာရှင်ချုပ်ရင်းကြီးဟာနံပါတ်1ဦးစားပေးမှရှိပါတယ်။စစ်အာဏာရှင်ချုပ်ရင်းကြီးနဲ့သူပြည်တော်စုသစ်တစ်ခုပေါ်ထွန်းရေးနော်စစ်မှန်တဲ့နော်ဖေဗရူပြည်တော်စုသစ်တစ်ခုပေါ်ထွန်းရေးဆိုတာကိုကျွန်တော်တို့ဥထိပ်ပန်ထားပါတယ်။ဒီကောက်ပဲကျွန်တော်တို့ကြီးညာစက်ကမ်းမှာပါခဲ့တဲ့အတိုင်းပါပဲ။နော်အဲ့ဒီတိုင်းကိုကျွန်တော်တို့ဆက်လက်ပြီးတော့ခြေတက်သွားမှာဖြစ်ပါတယ်ခင်ဗျာ
NLD ရဲ့ထုတ်ပြန်ချက်မှာတော့ NLD ဟာ2020ရွေးကောက်ပွဲရဲ့မဲဆန္ဒနဲ့920မှာ82%တရမလေးရခိုင်နှုန်းထောက်ခံမှုရခဲ့တယ်လို့ပြောပါတယ်စစ်တပ်ကတော့ NLD အနိုင်ရတဲ့မဲရလတ်တွေမှာမာရွေးမှုတွေရှိတယ်မဲမတမာမှုတွေရှိနေတယ်ဆိုပြီးရွေးကောက်ပွဲရလတ်ကိုပယ်ချထားပါတယ်ရွေးကောက်ပွဲမဲရလတ်ကိုမာရွေးတယ်လို့စစ်ကောင်စီဘက်ကပြောလာပြီးတဲ့နောက်မှာအာဏာဖီဆိုင်ရေးလှုပ်ရှားသူတွေကိုဖြိုခွဲဖမ်းဆီးထောင်ချခဲ့တယ်လို့တချို့ကိုနှိပ်စက်ပြီးတော့တပ်ဖြတ်တာတွေလုပ်ဆောင်ခဲ့တယ်လို့ NLD ဘက်ကပြောပါတယ် NLD ပါတီရုံးချုပ်အပါအဝင်ရုံးခွဲတဲ့အချိန်ပေါင်း120လောက်ကျူးကျော်ဝင်ရောက်ခံရပြီးပါတီဝင်တွေနဲ့ပါတီဝင်190ကျော်ရဲ့နေအိမ်တွေလည်းချိတ်ပိတ်တင်းစီခံရတယ်လို့ NLD ကထုတ်ပြန်ခဲ့တာပါဒါကြောင့်လဲစစ်ကောင်စီကလုပ်ဖို့ကြိုးစားနေတဲ့ရွေးကောက်ပွဲကို NLD ဘက်ကလက်ခံအသေးမပြုမှာမဟုတ်ဘူးလို့ပြောပါတယ်။အာဆီယံနဲ့ကမ္ဘာကောင်ဆောင်တွေအနေနဲ့လဲဦးစားပေးပြီးတော့ဆောင်ရွက်တဲ့ကိစ္စရပ်တွေထဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်နဲ့လွတ်လပ်စွာတွေ့ဆုံဆွေးနွေးအပြေရှာနိုင်ဖို့လိုတဲ့အကြောင်းလဲ NLD ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။ဒါမှပဲလက်တွေ့ကြတဲ့ပြဿနာပြည်လဲရေးလမ်းစာကိုရရှိနိုင်လိမ့်မယ်လို့ NLD က2020ရွေးကောက်ပွဲနှစ်နှစ်ပြည့်တဲ့နေ့ကြေညာချက်မှာဖော်ပြထားပါစစ်ကောင်စီဖက်ကတော့2020ပြည့်နှစ်ရွေးကောက်ပွဲမှာမဲမတမာမှု70တန်းကျော်ရှိတယ်လို့စွပ်စွဲထားပြီးရွေးကောက်ပွဲရလကိုစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ကပယ်ဖျက်ခဲ့ပါတယ်။ NLD ကောင်းဆောင်တွေအပါအဝင်အဖွဲ့ဝင်အများအပြားကိုလှဆမှုရွေးကောက်ပွဲအပေါ်မလျော်ဩဇာတယောက်စီမှုတွေနဲ့တရားစွဲအရေးယူခဲ့ပါတယ်။နိုင်ငံတကာကရောပြည်တွင်းလှိလာဆောင်ကြီးအဖွဲ့တွေကပါဒီရွေးကောက်ပွဲဟာလိုအပ်ချက်တချို့ရှိပေမဲ့လို့လှလမျက်သားတဲ့ရွေးကောက်ပွဲဖြစ်တယ်လို့ရွေးကောက်ပွဲအပြီးမှာအစိုးရခန်းစားတွေထုတ်ပြန်ခဲ့ကြပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်တဲ့အကြောင်းနဲ့မြန်မာနိုင်ငံရဲ့အချက်အသေးကိုပုံမိုရှေ့ကျစေပြီးတိုင်းပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့တည်ငြိမ်အေးချမ်းသာယာရေးကိုနှောင့်နှေးကြံ့ကြစေမယ့်အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။